တော်ရရှင်များရှင်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ဟာဆူနာမီဒီရိုင်းကြားရောက်နိုင်တဲ့ဒေသတွေမှာအနေရကိုရှောင်ကျဉ်နိုင်အောင်ပြင်ဆင်မှုတွေတိုးမြှင့်လုပ်ကိုင်ကြစေချင်ပါတယ်။၂၀၀၄ခုနှစ်မှာအိန္ဒိယသမုဒ္ဒရာဆူနာမီလှိုင်းသိမ်းခဲ့လို့အိုးမဲ့အိမ်မဲ့ဖြစ်သွားတဲ့လူထောင်ပေါင်းများစွာအတွက်အိုးအိမ်ပြန်လည်ထူထောင်ရေးလုပ်ငန်းရပ်တွေကိုလည်းပို့ပြီးမြန်မြန်လုပ်ဆောင်ကြဖို့မစ္စတာကလင်တန်ကတောင်းဆိုပါတယ်။ဆူနာမီဘေးသိမ်းခဲ့ရသူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ဆောင်မှုအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ခီးထွက်နေတဲ့မစ္စတာကလင်တန်ဟာသူ့ရဲ့နောက်ဆုံးခီးစဉ်ဖြစ်အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ရောက်တုန်းမှာအခုလိုပြောသွားတာပါဒီကြောင့် VOA သတင်းထောက်ချာတဘူးရှာဂျကာတာမြို့တော်ကနေသတင်းပေးပို့ထားပါတယ်သမ္မတဟောင်းကလင်တန်ဟာအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုလေ့လာခဲ့ပြီးတော့ဆူနာမီဘေးသိမ်းခဲ့ရသူတွေအတွက်အင်အားထူထောင်ရေးလုပ်ငန်းတွေကိုအခုထက်ပိုပြီးမြန်မြန်ဆန်ဆန်လုပ်ဆောင်ကြဖို့လိုတယ်လို့ပြောပါတယ်ဒီလိုမျိုးအနေအဆိုးမျိုးနောက်တစ်ချိန်ကြုံလာရင်ကာကွယ်ဖို့ပိုပြီးကောင်းမွန်တဲ့အစီအစဉ်တွေကိုလည်းလိုအပ်တယ်လို့အဓိကထားပြောကြပါတယ်။၂၀၀၄ခုနှစ်အိန္ဒိယသမုဒ္ဒရာဆူနာမီဘေးဒဏ်ကိုအာချေးဒေသကအထူးခံခဲ့ရပြီးလူသိန်း6000ကျော်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဆူမာထရာကျွန်းမြောက်ဖက်အစွန်းမှာတည်ရှိတဲ့မြို့ရီရွာတွေအကုန်ပြောင်းသွားခဲ့ပါတယ်။ဒီဆူနာမီသိမ်းခဲ့ရတာနှစ်နှစ်ကြာခဲ့ပေမဲ့အဲ့တော့ကအိုးမဲ့အိမ်မဲ့ခဲ့ရသူတွေအခုထိယာယီအမိုးကနဲ့နေနေရသေးရပေါ့မကြည်မနဲ့ပြောဆိုချက်တွေလည်းအများကြီးရှိပါတယ်။ပြည်လဲတိဆောက်ရေးလုပ်ငန်းတွေဟာတိုးတက်မှုတော့ရှိပါတယ်။အိုးမဲ့အိမ်မဲ့ဖြစ်သွားရသူတွေရဲ့သုံးပုံတစ်ပုံမဲ့အင်အားထူထောင်မှုကျန်မာတော့တယ်လို့ဆူနာမီပြည်လဲထူထောင်ရေးလုပ်ငန်းဆိုင်ရာကုလသမဂ္ဂရဲ့အထူးလက်ထောက်ကိုယ်စားလှယ် Eric Schreps ကပြောသွားပါတယ်။
They built 40,000, about 40 to 45,000 so far. That's a significant accomplishment, but they still, you know, they still have, are they going to have to build well over 100,000?
They don't, well, I'll be on this out, baby, Ravi. That's not a year to help out. That's why, you know, I'm nearly inbound to think you'll be on South Bay, Mama. That's why I'm going to help out, Kamiya. This year, I'm going to help out, only be on building, Yabama. Lurigo.အထောက်ပံ့ပေးရမယ့်ကိစ္စကြီးကလည်းလာမယ့်နှစ်ပိုင်းအတွင်းအတော်ကြီးခက်ခဲခဲခဲလှုပ်ဆောင်ရမှာဖြစ်ပါတယ်
။ Mr. Clinton ဟာဒီလိုကက်ဆုံးမျိုးထက်ကြုံလာရင်ဘယ်လိုရင်ဆိုင်မလဲပြင်ဆင်နိုင်မှုရဲရွာလူထုကိုဗဟုသုတဆုံဆုံလင်းလင်းပေးထားရေးကိုတိုးချဲ့လှုပ်ဆောင်မှုလဲတွန်းအားပေးနေတယ်လို့ Mr. Schreps ကပြောပါတယ်။အနာဂတ်မှာဘေးအနေအဆိုးမျိုးတွေနဲ့ထက်ကြုံလာရရင်အထူးဂိုင်းနေအောင်လှုပ်ဆောင်မှုအရေးလိုအပ်တဲ့ဒေါ်လာ52တန်ပြည့်မီအောင်ထည့်ဝင်ကြဖို့လဲ Mr. Clinton ကအလှူရှင်တွေကိုတိုက်တွန်းသွားပါတယ
်။ That is the area where an enormous amount of work still needs to be done and it's very resource intensive work in terms of a national region.
လုပ်ဆရာတွေအများကြီးလိုသေးတဲ့ဒေသတွေရှိပါတယ်။လူအင်အား၊ငွေအင်အားအများဆိုင်ထူရတဲ့အလုပ်ပါပဲ။နိုင်ငံတစ်ခုလုံးရောဒေတာခရိုင်ဒေတန္တရဆက်သွယ်ရေးနဲ့ဒေတာခံပြည်သူတွေရဲ့ပညာရေးအပိုင်းတွေပါပြန်ထူထောင်ဖို့ဆိုတာတော်တော်လုပ်ယူရမှာပါ
မစ္စတာကလင်တန်ဟာသူ့ခီးစဉ်တွင်အိန္ဒိယနဲ့ထိုင်းနိုင်ငံတို့ကိုလည်းဒီသတင်းပတ်အစပိုင်းမှာဝင်ရောက်ခဲ့ပါသေးတယ်မစ္စတာကလင်တန်နဲ့အမေရိကန်သမ္မတဟောင်း George H.W. Bush တို့ကိုနှစ်နှစ်တာအတွက်ဆူနာမီကယ်ဆယ်ရေးအထူးကိုယ်စားလှယ်တွေအနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Kofi Annan ကခန့်အပ်ခဲ့တာဖြစ်ပြီးသူတို့တာဝန်တွေကတော့ဒီလ31ရက်နေ့မှာကုံဆုံးတော့မှာပါရှင်